2014ခုနှစ်မှာအရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံရဲ့အလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူဖို့မြန်မာအစိုးရကစူးစမ်းနေတယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။မြန်မာအစိုးရဟာဒီမိုကရေစီပြည်ပင်ပြောင်းလဲရေးကိစ္စ၊အမျိုးသားပြန်လည်တည်မြဲရေးကိစ္စနဲ့လူ့ခွင့်ရေးအခြေအနေတွေမှာတည်သာထင်ရှားတဲ့တိုးတက်မှုတွေမပြသေးဘဲနဲ့တော့အာဆီယံဥက္ကဋ္ဌမလုပ်တင်သေးဘူးလို့ဝေဖန်တာတွေကလည်းရှိနေပါတယ်။အဖြစ်အဆိုကိုတော့ဘငောက်ရောက်နေတဲ့ဝိုင်းတော်သားကိုကျော်ကျော်သိန်းကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံအနေနဲ့2014ခုနှစ်မှာအာဆီယံလက်ကျဥက္ကဋ္ဌဖြစ်တာဝန်ထမ်းဆောင်ဖို့အစဉ်အသင့်ဖြစ်နေပြီလို့မြန်မာအစိုးရကအာဆီယံတွင်းမှုအဖွဲ့အစည်းကိုစာနဲ့တရားဝင်အကြောင်းကြားခဲ့တဲ့အကြောင်းဧပြီလ18ရက်နေ့ထိုင်းနိုင်ငံထုတ် The Nation သတင်းစာမှာအာဆီယံရေးရာကျွမ်းကျင်သူထိုင်းသတင်းစာဆရာကဝိချွန်ကစ်ထာဝန်ကစောင်းမားရှိကြီးတစ်စောင်ရေးသားဖော်ပြလိုက်တာပါ။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပခဲ့တဲ့အာဆီယံနိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးအတွင်းမြန်မာနိုင်ငံသမ္မတဗိုလ်ချုပ်ကြီးဟောင်းဦးသိန်းစိန်ကစာနဲ့အကြောင်းကြားခဲ့တာလို့စောင်းမရှင်ကရေးသားထားပါတယ်။ဒီလိုအကြောင်းကြားခဲ့တယ်ဆိုတာကိုမြန်မာအစိုးရဘက်ကရောအာဆီယံဘက်ကပါတီးခြားအတည်ပြုချက်တွေတော့မရသေးပါဘူး။အခုလက်ရှိအချိန်မှာမြန်မာနိုင်ငံအနေနဲ့အာဆီယံလက်ကျဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ဖို့တင့်လျော်တဲ့အချိန်မဟုတ်သေးဘူးလို့ယူဆတဲ့အကြောင်းပြောသူကတော့မြန်မာအရေးအာဆီယံလွှတ်တော်အမတ်များအဖွဲ့ AIPMC ရဲ့ဒုတိယဥက္ကဋ္ဌတူဖြစ်တဲ့မလေးရှားအတိုက်ခံ Democratic Action Party ကလွှတ်တော်အမတ် Mr. Lim Kit San ဖြစ်ပါတယ
်။ At present I do not think that the Myanmar regime has sufficiently improved on
ခုလက်ရှိအချိန်မှာမြန်မာအစိုးရဟာအာဆီယံလက်ကျဥက္ကဋ္ဌလုပ်ဖို့ရဒီမိုကရေစီပြုပြင်ပြောင်းလဲရေးအမျိုးသားပြန်လည်တည်မြဲရေးနဲ့လူ့အခွင့်အရေးမှတ်တမ်းတွေမှာကျင့်တဲ့လောက်ပွဲတိုးတက်မှုတွေမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်။ရွေးကောက်ပွဲတွေကျင်းပခဲ့တဲ့ဆိုပေမဲ့လွတ်လပ်ပြီးတရားမျှတမှုမရှိဘူးလို့နိုင်ငံတကာကကြဲကြဲပြန့်ပြန့်ဝေဖန်ထားတာပါ။ဒါကြောင့်အာဆီယံဥက္ကဋ္ဌလုပ်ဖို့အတွက်မြန်မာအစိုးရဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့အမျိုးသားပြန်လည်တည်မြဲရေးတွေမှာတိတာထင်ရှားတဲ့တိုးတက်မှုတွေရအောင်အရင်လှုပ်သင့်ပါတယ်လို့မလေးရှားလွတ်တော်အမတ် Mr. Lim Kit San ကပြောပါတယ်။2004ခုနှစ်နိုဝင်ဘာလကလာအိုနိုင်ငံဗျင်ဂျင်းမြို့မှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံဟာ2006ခုနှစ်အာဆီယံအလှကျဥက္ကဋ္ဌတာဝန်ကိုမယူတော့ဘူးဆိုပြီးအလှကျပေးခဲ့ပါတယ်။အဲ့ဒီချိန်တုန်းက AIPMC အပါအဝင်မြန်မာနိုင်ငံလူ့အခွင့်အရေးနဲ့ဒီမိုကရေစီရေလှုပ်ရှားတဲ့အဖွဲ့တွေက WB ကန့်ကွက်ခဲ့ကြတယ်လို့အာဆီယံဖွဲ့ဝင်နိုင်ငံတွေကိုနှိုက်ကလည်းဖိအားပေးတာတွေရှိခဲ့ပါတယ်။မြန်မာအစိုးရကအခြေအနေတွေတိုးတက်မှုရှိနေပါပြီလို့ပြောကောင်းပြောနိုင်ပေမဲ့လက်တွေ့အခြေအနေကဘာတိုးတက်မှုမှမရှိသေးတဲ့အပြင်ပိုဆိုးတာတွေတောင်မှဖြစ်နေတော့မဲမို့လို့2014မှာအာဆီယံလက်ကျဥက္ကဋ္ဌလှုပ်ဖို့အစဉ်အသင့်မဖြစ်သေးဘူးဆိုတာကိုဒေသတွင်းမြမအရေးပူးပေါင်းဆောင်ရွက်သူများအဖွဲ့ကလုပ်ငန်းညှိနှိုင်းရေးမှူးမတ်ခင်အိုမာကလည်းသဘောတူပါတယ်
။ဒီကောက်ပွဲလွန်ကာလအခြေအနေကဘာမှပြောင်းလဲမှုမရှိနေသေးဘူး။ဒီကိစ္စတွေမှာဆိုလို့ရှိရင်ပိုတော့မှအခြေအနေဆိုးဝါးမှုတွေကြုံနေရတယ်။ဆိုတော့အာဆီယံတခြားနိုင်ငံတွေအနေနဲ့ရောနိုင်ငံတကာအတိုင်းအဝိုင်းရောကုလသမဂ္ဂရောမြန်မာနိုင်ငံရဲ့အခြေအနေကိုကြည့်လိုက်တဲ့ကာလမှာတစ်အာဏာပိုင်တွေကနေလူ့အခွင့်ချိုးဖောက်မှုတွေရပ်တန့်မှုရှိလာလို့ကြည့်တဲ့အခါမှာလူ့အခွင့်ချိုးဖောက်မှုတွေဘာမှမရပ်တန့်နေသေးဘူး။လူ့အခွင့်ရေးကောင်းမွန်လာဖို့တိုးတက်လာဖို့အတွက်အခု2010ရွေးကောက်ပွဲလွန်ရှိလာတဲ့ဗိုလ်ချုပ်သိန်းစိန်အစိုးရကဘာတွေလုပ်နေပြီလဲလို့ကြည့်တဲ့အခါမှာလည်းဘာမှမလုပ်နေသေးဘူး။နိုင်ငံရေးအကျဉ်းသားတွေမလွတ်သေးဘူး။အထူးသဖြင့်တော့အမျိုးသားပြည်နယ်ရင်ကြားစစ်ရေးတွဲဆောင်ဆွေးနွေးပွဲတွေကိုလုပ်နေလားလို့ကြည့်တဲ့အခါမှာလည်းဒါတွေကိုလုပ်ဖို့အတွက်လုပ်ချင်တဲ့ဆန္ဒရှိတယ်ဆိုတော့အခြေအနေကိုတော့မှကျွန်တော်တို့အရေးအယံမတွေ့ရသေးဘူး။ဆိုတော့ဒါလေးကိုကြည့်လိုက်တဲ့ခါလာမှာ2014မှာမြန်မာနိုင်ငံကအာဆီယံရဲ့ဥက္ကဋ္ဌကိုယူဖို့ဆိုတဲ့အခြေအနေဟာဘယ်လိုမှအဆင်သင့်မဖြစ်နေသေးဘူးလို့ပဲကျွန်တော်တို့မြင်တယ်
။လူခွေရေးမှတ်တမ်းအပါအဝင်တခြားသိတာထင်ရှားတဲ့တိုးတက်မှုတွေမရှိပဲအာဆီယံဥက္ကဋ္ဌလုပ်မယ်ဆိုရင်ဒါဟာအာဆီယံအဖွဲ့အတွက်အဆုံးအထင်တစ်ခုဖြစ်သွားလိမ့်မယ်လို့မလေးရှားလွှတ်တော်အမတ် Mr. Lim Kit San ကတတိပေးပါတယ်။ဒါ့အပြင်လက်ရှိမြန်မာနိုင်ငံအခြေအနေအရဆိုရင်မြန်မာအစိုးရကအာဆီယံဥက္ကဋ္ဌအဖြစ်ကမကဋ္ဌပြုပြီးကျင်းပမဲ့အစည်းအဝေးမျိုးကိုအမေရိကန်၊ဥရောပသမဂ္ဂ၊ကနေဒါ၊အော်စတြေးလျ၊နယူးဇီလန်စတဲ့နိုင်ငံတွေကခေါင်းဆောင်တွေသွားတက်ဖို့ဆိုတာမှန်မှန်ကန်ကန်စဉ်းစားတတ်တဲ့ဘယ်သူကမှမျှော်လင့်မှာမဟုတ်ဘူးလို့လေ The Nation သတင်းစာမှာစောင်းမရှင်ကဝိချွန်ကစ်တော်ဝန်ကရေးသားထားပါတယ်ခင်ဗျာ။